တော်ရရှိမြခင်ကဘာဝမ်းကလူခွင့်အခြေအနေများနဲ့ပတ်သက်လို့စဉ်းစားကြဆောင်ကိုဒီကနေ့မှာ British အစိုးရနိုင်ငံကြီးဌာနကထုတ်ပြန်ပါတယ်။ဒီထက်မှာမြန်မာနိုင်ငံတွင်းကလူခွင့်အခြေအနေစိုးရွားလာနေတာကိုလည်းထောက်ပြရေးသားထားပါတယ်။ဒါပေမဲ့လည်းဒီစဉ်းစားတဲ့မှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေစိုးရွားလာနေတာဖော်ပြပေးမယ်လို့ British နိုင်ငံရဲ့ယင်းညှို့နှံ့မှုတွေမြန်မာနိုင်ငံထဲမှာဆက်ပြီးတော့ရှိနေတဲ့ပုံမှာ British အခြေစိုက်လူခွင့်အဖွဲ့အစည်းတွေကဒီကနေ့မှာပဲဝေဖန်ခဲ့ပါတယ်။ဘရစ်ရှားနိုင်ငံကြီးဌာနရဲ့လူခွင့်ရေးစီရင်ခံစာထုတ်ပြန်တဲ့အနေနဲ့ပဲဒီစီရင်ခံစာနဲ့ပတ်သက်လို့ဘရစ်ရှားနိုင်ငံကြီးဝန်ကြီးမာဂရက်ဘက်ကတ်ကလန်ဒန်မှာဒီကနေ့သတင်းစာရှင်းလင်းပွဲတည်းကပြုလုပ်သွားပါတယ်။သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတကာနိုင်ငံချင်းလိုက်အခြေအနေကိုအထူးပြုပြီးတော့ပြောဆိုလာတဲ့စာလို့ရှိရင်ကမ္ဘာပေါ်ကနိုင်ငံချို့မှာလူခွင့်ရေးအခြေအနေတွေစိုးရွားလာနေတာလူခွင့်ရေးဟာကမ္ဘာပေါ်မှာအရေးပါလာတာစာတွေကိုပြောဆိုခဲ့ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ဘရစ်ရှားနိုင်ငံကြီးဝန်ကြီးဌာနကလူခွင့်ရေးစီရင်ခံစာပါမြန်မာနိုင်ငံအကြောင်းရက်တွေကိုဗြိတိသျှနိုင်ငံကြီးဌာနပြောခွင့်ရပုဂ္ဂိုလ်တဦးကဗီဒီယိုကိုခုလိုရှင်းပြပါတယ
် There's a section in the Human Rights Report on Burma a special standalone
ခုနိုင်ငံကြီးဝန်ကြီးဌာနရဲ့လူခွင့်ရေးစီရင်စာထဲမှာမြန်မာနိုင်ငံကိစ္စကိုတရားအထူးပြုထည့်သွင်းထားပါတယ်မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေကိုခြုံငုံတင်ပြထားတာပါမြန်မာနိုင်ငံထဲမှာလူခွင့်ရေးအခြေအနေစိုးရွားလာနေတဲ့ကိစ္စစိုးချုပ်ရေးကိုဆက်ပြီးတော့ထိန်းထားနိုင်ဖို့ရာမြန်မာစစ်စုရအနေနဲ့နိုင်ငံရေးအုပ်စုတွေနဲ့မြန်မာတိုင်းသားတွေကိုဖိနှိပ်မှုတွေတိုးမြှင့်လုပ်နေတဲ့ကိစ္စနဲ့မြန်မာနိုင်ငံတွင်းမှာနိုင်ငံတကာကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလောက်ရကန်ရတာပို့ပြီးတော့ကြက်တဲလာတဲ့ကိစ္စတွေကိုထည့်သွင်းဖော်ပြထားတယ်လို့ဗြိတိသျှနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါဗြိတိသျှနိုင်ငံကြီးဝန်ကြီးဌာနရဲ့ဒီအစီအစဉ်အပေါ်မှာအင်္ဂလန်ခြေဆိုင်လူခွင့်ရေးအဖွဲ့ကြီး6ဖွဲ့ကပူးတွဲပြီးတော့ဒီအစီအစဉ်နဲ့ပတ်သက်လို့စမ်းစစ်ဝေဖန်ထားတဲ့အစီအစဉ်တစ်စောင်ကိုဒီနေ့ပါပဲတပြိုင်တည်းထည့်ထုတ်ပြန်ပါတယ်ဒီထဲမှာအင်္ဂလန်ခြေဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK ကလည်းပါဝင်ရေးသားပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ဗြိတိသျှအစိုးရ policy ကိုဝေဖန်ဆန်းစစ်ထားပါတယ်။ဗြိတိသျှအစိုးရအနေနဲ့အခုလိုမျိုးမြန်မာနိုင်ငံနဲ့ပတ်သက်လို့အစီအစဉ်ထုတ်ပြန်ဝေဖန်နေုံနဲ့ပဲမလုံလောက်သေးဘူးလို့ Burma Campaign UK ကဝေဖန်ခဲ့ပါတယ
်။ But despite the fact that it is one of the best, it is still not doing enough. There's a lot more.
ဒါပေမဲ့လည်းဒါဟာမလုံလောက်သေးပါဘူး။ဗြိတိသျှအစိုးရအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တိကျလုပ်နိုင်တဲ့အရာတွေလုပ်တင်တဲ့အရာတွေရှိပါသေးတယ်။မြန်မာနိုင်ငံပေါ်မှာအင်္ဂလန်နိုင်ငံရဲ့ယင်းညှို့နှံမှုအစ်စ်တွေမလုပ်ဖို့အခြားနိုင်ငံခြားကုမ္ပဏီတွေကလည်းဗြိတိသျှပိုင်တဲ့နယ်မြေကိုအသုံးပြုပြီးတော့မြန်မာနိုင်ငံမှာယင်းညှို့နှံမှုတွေမလုပ်ဖို့တားမြစ်တင်ပါတယ်။ဗြိတိသျှဝန်ကြီးချုပ်တိုနီဘလဲနိုင်ငံခြားရေးဝန်ကြီးမာဂရက်ဘက်ကတ်တို့အနေနဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်လို့ပို့ပြီးတော့ပြောဆိုကြဖို့လိုပါတယ်။အထူးသဖြင့်ဆိုရင်အာရှကနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာပါမစ္စတာတိုနီဘလဲဟာတရုတ်နိုင်ငံတို့အိန္ဒိယနိုင်ငံတို့သွားတော့ကမြန်မာနိုင်ငံတက်တလာနဲ့ပတ်သက်လို့ပြောဆိုခဲ့တာမရှိပါဘူး။မြန်မာနိုင်ငံကိစ္စကိုအစိမ့်င်ကမ္ဘာခေါင်းဆောင်တွေကြားဆွေးနွေးမှုတွေတဲမှာပြောဆိုဆွေးနွေးကြဖို့လိုတယ်လို့ Burma Campaign UK ရဲ့တရားရေးတာဝန်ခံ Mark Farmana က VOA ကိုပြောပြသွားတာပါ။ဒါပေမဲ့လည်း British အစိုးရဟာမြန်မာစစ်အစိုးရကိုပြင်းပြထန်ထန်ကိုဝေဖန်လို့ရှိတဲ့အစိုးရကုလသမဂ္ဂလူညီညွတ်ကောင်စီမှာမြန်မာအရေးဆုံးဖြတ်ချက်ကြဖို့ထောက်ခံထားတဲ့နိုင်ငံဖြစ်တဲ့အပြင်မြန်မာနိုင်ငံပေါ်မှာပြင်းထန်တဲ့သဘောထားတွေချဖို့ဥရောပသမဂ္ဂကိုလည်းတွန်းအားပေးနေတဲ့နိုင်ငံဖြစ်လို့အခုလူခွင့်ရေးအစီအစဉ်ကိုကြိုဆိုရမှာဖြစ်တယ်လို့ Mark Farmana ကဆိုပါတယ်သူတို့အနေနဲ့ဒီအစင်ကစားကိုနိုင်ငံကြီးဌာနကိုပို့ပြီးတော့စနစ်ဖိအားပေးဖို့ရှိတယ်လို့လည်းပြောပါတယ်။ဒီဝေဖန်ချက်တွေနဲ့ပတ်သက်လို့ဗာများပြောလို့တလဲလို့ဗြိတိသျှနိုင်ငံကြီးဌာနကိုကျွန်တော်မေးကြည့်ပါတယ
်။ Well just that we follow the we're one with
the ဒါနဲ့ပတ်သက်ပြီးတော့ EU ဥရောပသမဂ္ဂရဲ့စောင်းချက်အတိုင်းကျွန်တော်တို့လိုက်လုပ်တာပါ။ဒါကြောင့်မလို့ကျွန်တော်တို့ဘက်ကတော့ EU ဥရောပသမဂ္ဂရဲ့ရည်တည်စောင်းချက်အတိုင်းပါပဲလို့ဗြိတိသျှနိုင်ငံကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဖြေကြားခဲ့တာပါ။ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံတွင်းကလူခွင့်အခြေအနေတွေကြောင့်မြန်မာနိုင်ငံကစစ်ဘုတ်ချုပ်တွေဥရောပနိုင်ငံကိုဝင်ရောက်သွားလာခွင့်ကိုပိတ်ပင်တာဥရောပနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုလက်နက်မယောင်းချတာအဆရှိတဲ့အရေးယူပိတ်ဆို့မှုတွေကိုတော့ပြုလုပ်ထားတာရှိပါတယ်။အင်္ဂလန်နိုင်ငံအပါအဝင်ဥရောပသမဂ္ဂအနေနဲ့ကစီးပွားရေးအရမြန်မာနိုင်ငံမှာယင်းညှို့နှံမှုတွေကိုပိတ်ဆို့အရေးယူတာတွေမရှိတာကြောင့်လူခွင့်အဖွဲ့အစည်းတွေမြန်မာဒီမိုကရေစီအင်အားစုတွေရဲ့ဝေဖန်အဖြစ်တင်မှုကိုခံရရပါတယ်။